မြန်မာနိုင်ငံမှာမကြသေးခင်လတွေအတွင်းတရားမဝင်ရက်ကွက်တချို့ကိုကျူးကျော်နေထိုင်သူတွေအဖြစ်အာဏာပိုင်တွေကအတင်းအကျပ်ဖယ်ရှားခဲ့တဲ့အတွက်လူပေါင်းထောင်နဲ့ချီပြီးနေစရာမဲ့ဖြစ်ခဲ့ရပါတယ်ဒီပြဿနာဟာရွေးကောက်ပွဲမှာတခက်နဲ့အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအတွက်တော့စိန်ခေါ်မှုတစ်ခုလည်းဖြစ်လာနိုင်တဲ့အကြောင်း Writers သတင်းဆောင်မကိုအခြေခံပြီးမနက်နာချမ်းကဆက်ပြီးတော့ပြောပြမှာပါရှင်
ရွေးကောက်ပွဲနိုင်ရာ NLD ပါတီကကိုယ်စားလှယ်အများစုနဲ့လွှတ်တော်အစ်ကိုကျင်းပဖို့ရပ်ပိုင်းလိုမှာပဲအာဏာပိုင်တွေကနေတရားမဝင်ကျူးကျော်နေထိုင်သူတွေဆိုပြီးတော့ဖယ်ရှားလိုက်တဲ့အထဲမှာရန်ကုန်တိုင်းမင်္ဂလာတုံမြို့နယ်လည်းတစ်ခုပါဝင်ခဲ့ပါတယ်ဘူဒိုဇာမြေထုတ်ကားတွေနဲ့ရဲအင်အား200လောက်အပြင်ဒုတ်တွေကင်ဆောင်ထားတဲ့ယာနဲ့ချီတဲ့အရက်ဝတ်လူတစုကအတင်းဝင်ရောက်ပြီးတော့ဖျက်ဆီးဖယ်ရှားခဲ့ကြတာဖြစ်ပါတယ်တပ်ပိုင်မြေပေါ်မှာကျူးကျော်နေထိုင်သူတွေဆိုပြီးဖယ်ရှားခံခဲ့ရသူလူပေါင်း2500ထဲမှာအသက်အဆိပ်အရွယ်မတ်တနာလည်းပါဝင်ပြီးတော့အခုအခါကလေး၃ယောက်နဲ့အတူပလတ်စတစ်မိုးကစားရီနဲ့လမ်းဘေးမှာဖြစ်တယ်လို့လေးဆောက်လုပ်ထားတဲ့ရိုင်းနဲ့တဲလေးမှာနေထိုင်နေကြရတာကြောင့်သူတို့ရဲ့လုံခြုံရေးအတွက်အချိန်နဲ့အမျှစိုးရိမ်နေရတယ်လို့ငိုကြွေးရင်းနဲ့ပြောခဲ့ပါတယ
်။ယောက်ျားပြပေးမှအပေါက်ထွက်လောက်ရတာငနေဆောင်လာလို့ရေမိုးချုံရင်တတိဝရနဲ့အဲ့ရတယ်သမီးတို့ကောမှာ
လုံးဝမလို့ရှုံတာဟုတ်ပါဘ
ူး။ပြန်လာပြီးမိထုံနဲ့ပြင်တယ်သမီးတို့ပဲခံရမှာပဲ။ဟုတ်ပါရဲ
့ဟုတ်ပါဘူး။
တချို့သူတွေကတော့2008ခုနှစ်ကမြဝကျွမဒေသမှာနာဂတ်ဆိုင်ကလုန်းတိုက်ခတ်ပြီးတဲ့နောက်ပိုင်းရန်ကုန်ကိုပြောင်းရွှေ့လာသူတွေလို့ဆိုပါတယ်။ Writers ကမြင်ခဲ့ရတဲ့မိတ်တူအမိန့်စာတစ်စောင်မှာတော့မင်္ဂလာတုံကျူးကျော်ဖယ်ရှားရေးကိုအထွေထွေအုပ်ချုပ်ရေးဦးစီးဌာနကလှုပ်ဆောင်ခဲ့တာဖြစ်ပြီးတော့ပြည်ထရေးဝန်ကြီးဌာနကိုအစီရင်ခံတင်ပြခဲ့တယ်လို့ပါရှိပါတယ်။ကျူးကျော်သူတွေဖယ်ရှားခံခဲ့ရတဲ့မြေကိုမြမစီးပွားရေးဥပိုင်ကုမ္ပဏီကပိုင်ဆိုင်တာဖြစ်ပြီးတော့ရန်ကုန်ကိုပြောင်းလာတဲ့သူတော်တော်များများကတော့သူတို့နေနေတဲ့မြေကိုစစ်တပ်ကပိုင်နေဆိုတာသိမထားကြပါဘူး။နေစရာမရှိတဲ့အတွက်ဘာမှမရှိတဲ့မြေလွတ်ပေါ်မှာအိမ်ဆောက်ပြီးတော့နေထိုင်လာကြတာဖြစ်ပါတယ်။အခုလိုမြေရအငင်းပွားမှုပြဿနာတွေဟာစစ်အစိုးရလက်ထက်ကလေးကရှိခဲ့တဲ့ဖြည့်ရှင်းရခက်တဲ့ကိစ္စတစ်ခုပါ။မကြသေးခင်နှစ်တွေကဆလို့စစ်တပ်ရောစစ်တပ်နဲ့ဆက်နွယ်တဲ့လုပ်ငန်းတော်တော်များများကမြေတွေကိုသိမ်းယူလာနေတာဖြစ်တယ်လို့လူခွင့်လှုပ်ရှားသူတွေကပြောဆိုကြပါတယ်။မြန်မာနိုင်ငံမှာနိုင်ငံတကာဥပဒေပညာရှင်များကော်မရှင် ICJ ရဲ့နိုင်ငံတကာဥပဒေအကြံပေးဒန်နီယယ်အက်ဂွီးကတော့မြန်မာနိုင်ငံမှာအခုလိုအတင်းအဓမ္မဖယ်ရှားခံရသူတော်တော်များများဟာအခုညီမရရှိကြဘူးလို့ပြောခဲ့ပါတ
ယ် They don't have access to school, healthcare, permanent housing.
ဒီလူတွေမှာပညာရေးကျန်းမာရေးစောင့်ရှောက်မှုတို့အမြဲနေစရာတို့မရှိကြပါဘူး။အုပ်ချုပ်ရေးမှာပါဝင်ခွင့်မရကြသလိုလုံခြုံရေးကိုချင်းကျောက်ခံရတဲ့အန္တရာယ်လည်းရှိနေပါတယ်။
ဒါ့အပြင်မြန်မာနိုင်ငံမှာမြေယာပိုင်ဆိုင်ခွင့်နဲ့ပတ်သက်ပြီးတော့ခိုင်မာတဲ့ဥပဒေတွေပြဋ္ဌာန်းဖို့လိုနေပြီလို့လည်းသူကဆက်ပြောခဲ့ပါတယ
် In the end new law must be enacted that gives people
နောက်ဆုံးတစ်နေ့မှာတော့ဆွေစဉ်မျိုးဆက်နီလာကြတဲ့မြေတွေကိုပိုင်ဆိုင်ခွင့်ပေးနိုင်မဲ့ဥပဒေတစ်တွေပြဋ္ဌာန်းရပါလိမ့်မယ်ဒီလိုမှမဟုတ်ရင်တော့ဒီလူတွေဖယ်ရှားခံရပြီးလမ်းမေးကိုရောက်ပန်းကျင်တွေကိုရောက်တခြားလွတ်တဲ့နေရာတွေကိုရောက်ကုန်ပြီးအဲ့ဒီမှာလည်းတစ်ခါထပ်ပြီးတော့မောင်းထုတ်ခံအောင်ပါပါမြေပိုင်ဆိုင်ခွင့်အထောက်အထားမရှိကြတဲ့လူတွေတနေရာကတနေရာမောင်းထုတ်ခံပြီးတော့လူခွင့်ချိုးပေါက်ခံရတဲ့ပုံစံမျိုးတွေနိုင်ငံတကာမှာလည်းရှိနေပါတယ
်အခုလိုနေအိမ်တွေဖျက်ဆီးခံလိုက်ရတဲ့မင်္ဂလာတုံမြို့နယ်ကအိမ်ကျိမဲ့သူတွေကိုရောကျေးပေးပြီးတော့အိမ်ပြန်ဆောက်ပေးမယ်လို့အစိုးရတာဝန်ရှိသူတွေကပြောဆိုထားပေမယ့်နေအိမ်တွေဖျက်ဆီးခံလိုက်ရတာတရေနှစ်ပတ်လောက်ကြာလာတဲ့အထိသူတို့အနေနဲ့ဘာအကူအညီမှမရသေးဘူးလို့ပြောဆိုခဲ့ကြပါတယ်အဲ့ဒီအစားရဟန်းတန်ဃာတွေနဲ့စေတနာရှင်တွေကနေဒီလူတွေကိုငွေကြေးနဲ့အစားအသောက်တွေပေးကမ်းတာကိုမြင်တွေ့ရပါတယ်။နိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်မကြခင်တက်လာတော့မဲ့ NLD အစိုးရတဲ့အနေနဲ့ဒီလိုအငင်းပွားမှုပြဿနာတွေကိုဘယ်လိုကင်တွဲဖြေရှင်းသွားမလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဥပိုင်ကုမ္ပဏီကထူထောင်ထားတဲ့မျက်နှာနာရေတန်းစက်ယုံရဲ့မန်နေဂျာဘုံမူဝင်းမြင့်ကတော့ဒီမြေကိုဥပိုင်ကပိုင်ဆိုင်ပေမဲ့ဘာလို့ဖို့စီစဉ်ထားတယ်လဲဆိုတာကိုတော့သူမသိဘူးလို့ပြောခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဥပိုင်ကုမ္ပဏီကိုအင်တာဗျူးမေးခွန်းတောင်းခံခဲ့ပေမဲ့မတုံ့ပြန်ခဲ့ပါဘူး။မက်စလာကုံတမရဦးသိန်းစိန်အစိုးရတက်တန်းပြည့်တဲ့အချိန်မှာတော့အစိုးရတဲ့ဖြစ်လာမဲ့ NLD ပါတီအနေနဲ့ဒီကိစ္စတွေကိုဆက်လက်ကိုက်တွယ်ဖြေရှင်းရမှာလည်းဖြစ်ပါလိမ့်ရှင်။